German Winjito Angela Merkel ha shinit te tu ye Winjito yadu tatan kong jing ma nainga yi loka ga ni thwa khwa twa ro ma phit chang tanin la ni ga chin nya lai ba de tala atwin ma be dutiya ajain myaw data twin yee kaw pwe ma tu ye nyun paw so ya phwe shoun nin ga de naw akhu lu chin nya lai da phit ba de apye song ku ro doki myu tat ga sat pi tin ja ma ba shin
Germany နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ Hessity နဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ် Angela Merkel ရဲ့ Christian Democratic Party ရှုံ့နှိမ်ခဲ့တယ်လို့သူ့ရဲ့ညံပေါင်းမဟာမိတ်ပါတီဖြစ်တဲ့ Social Democratic Party လည်းရှုံ့နှိမ်ခဲ့ပါတယ်။အခုလိုကျယ်ဝချမ်းသာတဲ့ Hessity နေသားတွေကသူတို့ကိုမဲမပေးဘဲအရှုံးနဲ့ရင်ဆိုင်ခဲ့ရတာဟာအတိုက်ခံ Green Party ရဲ့အကြီးဆုံးအောင်ပွဲတစ်ရပ်ဖြစ်တဲ့နေ့လို့ဝန်ကြီးချုပ် Merkel ရဲ့အနာဂတ်အတွက်လည်းမေးခွန်းထုတ်စရာတွေဖြစ်လာတာပါ။ဒီလအစောပိုင်းတုန်းကလည်းမာကယ်ရဲ့ညွန်ပေါင်းအစိုးရအဖွဲ့ထဲမှာပါတဲ့ပါတီတွေဟာဂျာမနီအရှေ့တောင်ပိုင်းအော်စတရီးယားနဲ့ချိတ်ပြည်သူသမ္မတနိုင်ငံတွေနဲ့ကပ်နေတဲ့ဘာဗေးရီးယားပြည်နယ်ရွေးကောက်ပွဲမှာလည်းအရှုံးနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။တနင်္လာနေ့ကတော့သူ့ရဲ့ Christian Democratic Party ဌာနချုပ်ရှိရာကိုရောက်လာတဲ့ဝန်ကြီးချုပ် Angela Merkel ကသူ့ရဲ့ဆန္ဒကိုအခုလိုသတင်းတောက်တွေကိုထုတ်ပေါ်ပြောကြားခဲ့ပါတယ်။
Zugleich habe ich das sichere Gefühl, dass es heute an der Zeit ist, ein neues Kapitel aufzuschlagen, denn wir alle stehen in der Zeit.
Mauli ne, kann das die ja kein Buch nur an die Lilo Thema ne? Da jang Kuching ha, Chima ye Songpia Che de Chu, Mia we Pi ya me Chima. La me December la ma Chin ba me. Korean Democratic Party ye Congress ja yi, Tamara a phi Chima win yue khan do ma mho ba u. Khu Zalotha Chin Tatan ha, Chima ye Germany Win Ji Chou Ta Wen Than Saung ne.နောက်ဆုံးတက်တမ်းပဲဖြစ်ပါလေ။လာမယ့်2021လွှတ်တော်ရွေးကောက်ပွဲတွေမှာဝင်ကြီးချုပ်အနေနဲ့ရောအစိုးရအဖွဲ့ထဲမှာရောတခြားဌာနဘယ်ဌာနမှမှဝင်ပြီးအရွေးခံမှာမဟုတ်ပါဘူး
။တနင်္ဂနွေနေ့ရွေးကောက်ပွဲမတိုင်ခင်ကလေးကသူ့ရဲ့ Christian Democratic Party အတွင်းမှာပဲသူ့ကိုနောက်တစ်ကြိမ်ပြန်ပြီးခေါင်းဆောင်ဖြစ်ပြန်အရွေးမခံတင်ဘူးလို့ပါတီဝင်ဝေဖန်မှုတွေတိုးလာခဲ့တာပါ။ဒါအပြင်ဂျာမနီမှာတမယိုးချအုပ်ချုပ်နေတဲ့ပါတီတွေကိုလူရည်ရဲ့ထောက်ခံမှုကျဆင်းလာတယ်လို့မဲဆန္ဒနဲ့အစိတ်ပိုင်းတချို့လောက်သာသူတို့ကိုထောက်ခံမှုရှိတော်တယ်ဆိုတာကသိသာစေပါတယ်။2015ရွှေပြောင်းဝင်ရောက်လာသူတွေရဲ့ပြဿနာနဲ့ပတ်သက်ပြီးအဝေးပန်းခံရမှုတွေများလာနေချိန်မှာပဲအခုလိုတနင်္ဂနွေနေ့ရွေးကောက်ပွဲရှုံးနေသွားခဲ့တာဟာအပိုင်းပိုင်းပြိုကွဲနေတဲ့ဂျာမနီနိုင်ငံကြီးရဲ့ပုံရိပ်ကိုပိုးပြီးပေါ်လင်းလာစေတာဖြစ်ပါတယ်။ HCP နဲ့မှ Greens Party အတွက်မဲပြီးသူအရေးအတွက်ဟာအရင်က၈ရာခိုင်နှုန်းလောက်ပဲရှိရကနေအခုရာနှုန်း20တိတက်လာခဲ့တာဖြစ်ပြီးလက်ရရင်ပါတီဖြစ်တဲ့ Alternative for Germany Party ကမဲအလုံးရဲ့17ရာခိုင်နှုန်းရခဲ့တာပါ။အသက်64နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ် Angela Merkel ဟာဥရောပမှာစီးပွားရေးအကြီးအကဲဆုံးဖြစ်တဲ့ Germany နိုင်ငံကို73နှစ်ကြာအုပ်ချုပ်ခဲ့သူဖြစ်ပါတယ်။သူအခုနိုင်ငံရေးလောကကနေအနားယူဖို့အတွက်စီစဉ်လိုက်တာဟာသူ့ရဲ့ညံပေါင်းအစိုးရအဖွဲ့အတွင်းမပြေလည်မှုတွေအဆုံးသတ်သွားစေဖို့အတွက်မျှော်လင့်ထားတယ်လို့လည်းသူကပြောပါတယ်။အခုလိုသူနှုတ်ထွက်ဖို့အတွက်ညင်ညာပြီးချိန်မှာတော့သူ့နေရာကိုဆက်ခံဖို့အတွက်အနည်းဆုံး၄ယောက်ကဝင်ရောက်အရွေးခံလို့တဲ့ဆန္ဒရှိကြောင်းထုတ်ဖော်ပြောကြားခဲ့ကြတာပါ။ဒါပေမဲ့ဝန်ကြီးချုပ်မာကယ်ကတော့သူ့နေရာကိုဆက်ခံတဲ့သူအမည်စင်းကိုတင်သွင်းမှာမဟုတ်ကြောင်းလည်းပြောကြားခဲ့ပါတယ်။